ရိုဟင်ဂျာဒုက္ခသည်တွေကိုစောနိုင်သမျှစောစောနေရက်ကိုပြန်မပို့နိုင်ရင်လုံခြုံရေးအနေနဲ့ရှိကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပြောပါတယ်။ဘင်္ဂလားဒေ့ရှ်လွှတ်တော်မှလွှတ်တော်အမတ်ဂျာရ်မိုဟာမက်ရဲ့အမေးကိုဖြေကြားရမှာသူကအခုလိုပြောခဲ့တာပါ။အခြေခံလွတ်လပ်ရေးတွေမရတဲ့အခြေခံလွတ်အခွင့်အရေးတွေမရရှိတဲ့ရွှေ့ပြောင်းခရီးသူတွေအတွက်ဒါဟာသဘာဝကျတယ်လို့လည်းသူကပြောပါတယ်။ရိုဟင်ဂျာ9သိန်းကျော်ကမြန်မာစစ်တပ်ရဲ့တိုက်ခိုက်အကြမ်းဖက်မှုနေဝင်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ပြီးဘင်္ဂလားဒေ့ရှ်မှာနှစ်ပေါင်းများစွာဒုက္ခသည်တွေရောက်ရှိနေတဲ့ဒုက္ခသည်၄သိန်းနဲ့ပူးပေါင်းခဲ့ရပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဟာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးသဘောတူညီချက်ကိုမနစ်ကတည်းကလက်မှတ်ရေးထိုးထားခဲ့ကြတာပါ။ဒါပေမဲ့အစီအစဉ်တိုင်းနေရကိုစန္ဒအလျောက်ပြန်တဲ့ဒုက္ခသည်တွေတော့တယောက်မှမရှိပါဘူး။ဒီအတွက်မြန်မာနိုင်ငံကဒုက္ခသည်တွေပြန်ဖို့တင့်တော်တဲ့အခြေအနေကိုဖန်တီးမပေးဘူးဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံကိုအပြစ်ပြောကြားနေပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံတကာအတိုက်အဝန်းအနေနဲ့ရခိုင်ပြည်နယ်မှာတင့်တော်တဲ့အခြေအနေဖန်တီးပေးဖို့မြန်မာနိုင်ငံပေါ်ဆက်လက်ဖိအားပေးသွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာနေရပ်ပြန်ရေးကိစ္စမှာပူးပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုပြီးမြန်မာနိုင်ငံကနိုင်ငံတကာမျက်နှာစာအမျိုးမျိုးမှာစင်ကြေပေးနေကြောင်းလည်းပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုမြန်မာဆွေရကလက်ခံခြင်းမရှိပါဘူး။